ကမ္ဘာဒေသအတော်များများမှာနေ့စဉ်ကိုဗစ် -19 ရောဂါကူးစက်မှုစံချိန်တင်တိုးလာနေတဲ့အတွက်ရောဂါထိန်းချုပ်နိုင်ဖို့အစိုးရအဖွဲ့တွေဘက်ကကန့်သတ်သားမျှချက်တွေဆက်ပြီးတော့ချမှတ်နေပါတယ်။ဥရောပဘက်မှာတော့ပိုကူသူတစ်တရမ3တန်းကျော်နဲ့သေဆုံးသူ 12,000 ကျော်ရှိတဲ့ဂျာမနီနိုင်ငံမှာတနင်္လာနေ့ကစပြီးတော့ဒုတိယအကြိမ်ကန့်သတ်မှုတွေပြန်ချမှတ်ထားပါတယ်။ American John Hopkins တက္ကသိုလ်ဆရာအရာဥရောပအထက်မှာကိုဗစ်ကြောင့်သေဆုံးသူအများဆုံးရှိတဲ့ဗြိတိန်ကိုကျော်ပြီးတော့အီတလီနိုင်ငံကသေဆုံးသူ 6,400 ကျော်အထိရောက်လာပါတယ်။အာရှဘက်မှာတော့ပိုကူးဆက်မှုပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံဆိုလ်မြို့တစ်ဝိုက်မှာပိုးစစ်ဆေးတဲ့နေရာ130ရှိထားသလိုနောက်ထပ်ပိုးစစ်ဆေးတဲ့နေရာ150တိုးချဲ့ဖွင့်လှစ်မယ်လို့အစိုးရကပြောပါတယ်။တောင်ကိုရီးယားမှာတနင်္ဂနွေနေ့ကပိုကူးသူတွေ 1,000 ကျော်ရှိပြီးဒီကနေ့မှာတော့918ဦးအထိကျသွားပါတယ်။တောင်ကိုရီးယားမှာတနင်္လာနေ့ထိပိုကူးသူစုစုပေါင်း 4,300 ကျော်နဲ့သေဆုံးသူက989ဦးရှိကြောင်းကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ကမ္ဘာမှာပိုကူးသူရောသေဆုံးသူပါအများဆုံးရှိတဲ့အမေရိကန်နိုင်ငံမှာပိုကူးသူ16တန်းကျော်နဲ့သေဆုံးသူက3သိန်းကျော်ပါတယ်။အမေရိကန်ပြည်ရင်ပိုကူးသူဒုတိယအများဆုံးရှိတဲ့အိန္ဒိယမှာတော့ပိုကူးသူ10တန်းနာကပ်နေပါပြီ။ John Hopkins တက္ကသိုလ်စစ်သားအရကမ္ဘာတော်မှာပိုကူးခံရသူ82တန်းကျော်နဲ့သေဆုံးသူက 1.6 တန်းကျော်ရှိပါတယ်။